မြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့တပ်မတော်နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူပြီးအရက်ဖက်စီးပွားရေးလုပ်ငန်းတွေနဲ့ပဲပူးပေါင်းဆောင်ရွက်ဖို့ FFM မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။အင်ကာနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့အထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာ FFN ရဲ့နောက်ဆုံးမြန်မာဆိုင်ရာအစီရင်ခံစာကိုတင်သွင်းချင်သူကဒီလိုပြောသွားတာပါ။မတ်အင်ချင်းနိုင်ကတင်ပြပေးပါအောင်ရှင်။
အောက်တိုဘာလ22ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံရဲ့လူ့အခွင့်အရေးဆိုင်ရာတတိယကော်မတီမှာ FFM မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌမာဆူကီဒရူးစမန်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့အတူပူးတွဲအစီရင်ခံစာတင်သွင်းခဲ့တာပါမြန်မာနိုင်ငံမှာကြံနေသေးတဲ့ရိုဟင်ဂျာ6သိန်းကျော်ဟာဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်အရပါခွဲခြားဖိနှိပ်ခံနေရတဲ့အပြင်လူမျိုးတုံးတက်ပြတ်တဲ့ NDA နဲ့လည်းရင်ဆိုင်နေရကြောင်း Mr. Drusman ကအစည်းအဝေးမှာထပ်မံသတိပေးပြောကြားခဲ့ပါတယ်။ဒါ့အပြင် FFM ရဲ့မူရင်းသက်တမ်းတစ်နှစ်ကိုနောက်ထပ်တစ်နှစ်တိုးပြီးကုလသမဂ္ဂက2018မှာတာဝန်ပေးရခဲ့တာဟာသူတို့အဖွဲ့ရှာဖွေတွေးရှိချက်တွေကိုပိုးပြီးခိုင်မာကျစ်လစ်စေဖို့ဖြစ်တယ်လို့သူကဆိုပါတယ်။အဲ့ဒီလိုသက်တမ်းတိုးချဲ့ခဲ့တဲ့အတွက်လည်းတွေ့ရှိခဲ့တဲ့အထောက်အထားတွေပိုးပြီးခိုင်လုံအောင်စုဆောင်းတဲ့အခါမှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေမှာတက်မတော်ရဲ့ပါဝင်ပတ်သက်မှုဟာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ဖို့ပံ့ပိုးပေးနေတယ်ဆိုတာစုံစမ်းတွေ့ရှိခဲ့ရတယ်လို့ Mr. Mazuki Drusman ကအခုလိုပြောပါတယ
် But with what we have been able to establish is that the involvement of the Tatmadaw in business correlates directly with their capacity to commit atrocities.
စီးပွားရေးမှာတမတော်ပါဝင်ပတ်သက်မှုဟာရက်ဆက်ကြမ်းကြုတ်မှုတွေကိုကျူးလွန်စေတဲ့လုပ်ရက်တွေကိုပံ့ပိုးပေးနိုင်ဖို့တိုက်ရိုက်ပတ်သက်နေတာကိုကျွန်တော်တို့အထောက်အထားတွေနဲ့တွေ့ရှိခဲ့တာဖြစ်ပါတယ်။နိုင်ငံတော်ဘတ်ဂျက်ကိုတမတော်ကအကန့်အသတ်မရှိသုံးပြီးဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တယ်လို့ပြည်ထောင်ကနေကင်လွတ်ခွင့်ရဖို့နဲ့လုံးဝလွတ်မြောက်ဖို့အတွက်လည်းဗန်းနောင်ငွေတွေကိုသုံးစွဲခဲ့တာပါ။ဒီနေရာမှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေကနေပါကြိုးမြန်ရဖို့တမတော်ကလွှမ်းမိုးချုပ်ကန်ခဲ့တယ်ဆိုတဲ့အချက်ဟာဆက်ဆက်နေပါတယ်။
အထူးသဖြင့်ရခိုင်ပြည်နယ်အပါအဝင်ကချင်ရှမ်းနယ်အခြားတိုင်းဒေသတွေမှာကြီးမားပြင်းထန်လာတဲ့ပြစ်မှုတွေကိုတပ်မတော်ကကျူးလွန်ရမှာသူတို့တပ်အင်အားအတွက်သုံးဆွဲဖို့ဝင်ငွေတွေကိုစီးပွားရေးလုပ်ငန်းတွေကနေတိုက်ရိုက်ရနေတဲ့အတွက်တပ်မတော်နဲ့ဆက်ဆက်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်တောက်ပိတ်ဆို့အရေးယူဖို့မာဇူကီဒရုစမန်ကအခုလိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ
်။ We are certainly encouraged about that the message that we should terminate economic business and relations with the Tatmadaw.
The original message called Tamron has suspended the Siwei Lungan Man Myaw ko song tat pi. Tamron ne ma patat de apwe asi lungan dwe ne be hu paw song ya phu phit par de. Ne paw 30 cha myin pi naw ma raw Myanmar naingan ma sat pi phit ni de lu khwin ye chu paw mu ri ko ta si phu. Aphi bulu sha ma le so de sait dat ne asi sin ye swae phu chan lo a chan pyu chin ma de. Da chaung di niya ma chan lo a che de khu de ko mit da yak khan nyin na ga raw မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ရဲအဖွဲ့ကိုနောက်တစ်ဆင့်အနေနဲ့အပြည့်အဝထောက်ခံပံ့ပိုးကြဖို့ပဲဖြစ်ပါတယ်။အခုဆိုရင်ဒီအဖွဲ့ကြီးဟာနိုင်ငံတကာတိုင်ဝမ်ရဲ့အမျိုးအမြင်ရှိရှိပူးပေါင်းဆောင်ရွက်မှုနဲ့လုပ်ငန်းလည်ပတ်နေပါပြီ။ဒီအဖွဲ့ရဲ့ပြင်ဆင်မှုတွေကနေနောက်ဆုံးမှတရားစီရင်ရေးနဲ့တာဝန်ခံမှုရှိရေးအတွက်လှုံ့ဆော်သွားမှာဖြစ်ပါတယ်
။ကုလသမဂ္ဂအထွေထွေညီလာခံကသူတို့ကိုလုတ်ပိုင်ခွင့်ပေးခဲ့တဲ့အချက်တွေနဲ့အခုနောက်ဆုံးစီရင်ခံစာတင်သွင်းဖို့ပါဝင်ခဲ့ပြီး FFM အနေနဲ့သူတို့တွေးရှိခဲ့တဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတက်ဖြတ်ကျူးလွန်မှုဆိုတဲ့ဆွဆွဲချက်တွေအတွက်အထောက်အထားအချက်လက်တွေကိုနိုင်ငံတကာတရားရုံးတွေကကင်တွယ်စီရင်နိုင်ဖို့အမှုတည်ဆောက်မဲ့ WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးရန်တရားအဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ကြောင်းမစ်ရှင်ဥက္ကဋ္ဌ Mr. Drusman ကပြောပါရယ်ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကတော့အခုလို FFM ရဲ့အစီရင်ခံစာကိုအတိအမှန်မပြုတယ်လို့ FFM ကနေဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့ WIWM အဖွဲ့လုပ်ငန်းရန်တရားကိုလည်းအတိအမှန်မပြုကြောင်းနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းတတိယကော်မတီစည်းဝေးမှာတုံ့ပြန်ပြောဆိုသွားပါရယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိအမှန်ပြုခြင်းမရှိပါဘူးအောက်တိုဘာလ23ရက်ဗုဒ္ဓဖူးနေ့မှာတော့ရန်ဟီလီနဲ့မာဇူကီဒရုစမန်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ဖို့ရှိတယ်လို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာကလည်းသူ့ရဲ့အစီရင်ခံစာကိုကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးမှာတင်ပြဖို့ရှိပါတယ်ရှင်